မချာသေးခင်လတဲ့အတွင်းအကြမ်းဖက်ပြိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမျိုးကဗလီချောင်းဝင်းတစ်ခုအတွင်းမှာဒီကနေ့နေကင်ပိုင်းကမိလောင်မှုဖြစ်ပွားခဲ့တာပါ။ပစ္စည်းတို့လောင်တဲ့အဆောင်တစ်ခုသာမိလောင်ခဲ့တာဖြစ်ပြီးအချိန်မီနှိမ့်တက်နိုင်ခဲ့တယ်လို့ဖြစ်ရတဲ့အကြောင်းရင်းကိုလည်းစုံစမ်းနေစေလို့စစ်တွေတာဝန်ရှိသူတွေကပြောပါတယ်။ဒီလိုအခြေအနေကြောင့်ဗလီအနီးတစ်ဝိုက်မှာလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မနန္ဒာချမ်းကဆက်ပြောပြပေးပါရှင်။
ရခိုင်ပြည်နယ်စစ်တွေမြို့ဆရာတော်ဦးဥက္ကမပန်းချန်နီးကမွတ်စလင်ဗလီကျောင်းဝင်းတစ်ခုမှာတနင်္ဂနွေနေ့နေ့လယ်ပိုင်းကမိလောင်မှုနှစ်ကြိမ်ဖြစ်ပွားခဲ့တာပါ။ဗလီကျောင်းဝင်းတွင်းမှာရှိတဲ့စာအုပ်တွေကတ္ထုဆက်ကူတွေတူလောင်ထားတဲ့တက်ကဲတဲတဲမိလောင်ခဲ့တာဖြစ်ပြီးတော့ဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေစေဖြစ်တယ်လို့စစ်တွေထိန်းသိမ်းကုကဲရေးအဖွဲ့ပြန်ကြားရေးအဖွဲ့ဝင်ဦးဝင်းမြန်ကပြောပြပါဗျာ။အင
်းကဗလီကျောင်းဝင်းထဲမှာပေါင်လာအင်နာပြောခဲ့တယ်ဒီစီးကြောင်ထားတာပေါ့တဲအကြီးတော့တော်ကြီးရဲ့တဲပေါ့သူတို့အင်နာစာအုပ်တွေစုပုံထားတာကြီးတယ်သူတို့အဲ့မဲ့စာအုပ်တွေမျိုးလောင်တာလေဒီကကပြန်ချင်းပြီးခဲ့တယ်နောက်ချင်းပြီးတဲ့ခါထပ်လောင်တဲ့ခါကျတော့လူရအဲ့မှာဘလီအတွင်းထဲလဲဖြစ်နေဆိုတော့ဒီဝိုင်းကြည့်ကြတာပေါ့လူရကဒါကြောင့်မင်းသူတို့အထဲမှာသူတို့ဘလီလဲဆိုတော့ကျွန်တော်လည်းဒီအင်နာကိုမိတက်ကပြန်ချင်းတဲ့ခါကျတော့ဒီကတော့စာအုပ်တွေရဲ့နောက်ကိုသူရက်ချက်ကြည့်ပြီးစာအုပ်တွေပါတော့အဲ့ဒါဒီဝယ်ထားတာလားဗျာလားမသိဘူးလောင်တာမသိပါတဲ့ว่าจะมามีที่ไหนจะตรวจตรวจลองนะตรวจบาลูชิโลลองมาแล้วไม่ดีไอ้มาเนี่ยว่ากันมาอีกแล้วก็ดีที่ไหนดีแล้วมาใช้มาชื่อเลยจะเปลี่ยนแล้วมีรู้เนี่ยเนาะตรวจอะไรมีตักกูหลั่นพุ่งเสร็จเลยถ้าแต่มีตักก็ประมาณแต่ขาหลานนี่มาเลยแต่ถ้าถัดลองตรวจดุจหลานนี่เนาะมีคือแล้วไถ่นั้นเลยวายจี้จ๋าครับอะไรนี่ครับมันยาบอกไอ้เจ๋งเนี่ยลองมีแล้วมีตักก็เลยจะยอมมีนี่มาบาละแม่นี่ก็งานไหนแล้วจะรออีซี่ล่ะแกคงบ้าบันชื่อแล้วมีแล้วมีตักก็จะชื่อมาครับ
ဒါပြင်ဒေသခံဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးလူပေါင်း88ယောက်ထိသေဆုံးခဲ့ရတဲ့အဖြစ်အပျက်တွေကြုံခဲ့မှုတဲ့ရခိုင်ပြည်နယ်မှာအခုလိုတရက်ထဲမှာတင်မိလောင်မှုနှစ်ကြိမ်ဖြစ်ခဲ့တာကြောင့်ဒေသခံတွေအနေနဲ့ထိတ်လန့်မှုတော့ဖြစ်ခဲ့တယ်လို့လည်းစစ်တွေထိန်းသိမ်းကုကဲရေးအဖွဲ့ပြန်ကြားရေးအဖွဲ့ဝင်ဦးဝင်းမြန်ပြောပြပါရတယ်။မိလောင်မှုဖြစ်ရတဲ့နေရာကိုကိုယ်တိုင်တွေ့ကြည့်ခဲ့တဲ့စစ်တွေမြို့ကန်တဦးကတော့မိလောင်မှုဖြစ်ပြီးမကြခင်မှာပဲအခြေအနေတွေရွတ်ရွတ်တက်တက်မဖြစ်အောင်လို့အာဏာပိုင်တွေကနေလုံခြုံရေးအပြစ်ချထားခဲ့တာကြောင့်အနာထီကြီးကွင်မရခဲ့ဘူးလို့အခုလိုပြောပြပါတယ်
။ကျွန်တော်တော့ရဲ့ကမှာကျွန်တော်အဲ့ဒီနေရာရောက်တဲ့ကမှာအဲ့ဒီလူကြီးတွေထက်ထက်ရှားရှားတွေဆိုတော့ကျွန်တော်တော့ဝင်လို့မရတော့ဘူး။ကျွန်တော်ရင်းနိုင်တော့မနိုင်တော့ဖြစ်နေ။ကျွန်တော်အဲ့ဒီတော့ကျွန်တော်ကျွန်တော်နေလို့တော့ကျွန်တော်နေမရတယ်။နေနေမိခွေးတွေတော့နေတယ်မြေရည်တာမြင်နေတာတော့မဟုတ်အဲ့ဒါကကျွန်တော်ကမော်ဒယ်စတီနဲ့ဖြစ်တာကြီးနေဖြစ်တော့တာဒီတော့ဒီတော့တဲလောက်ကျွန်တော်ပက်ကြည့်တယ်ပက်ကြည့်တဲ့အခါမှာအဲ့လာကုန်းကလူကြီးတွေကအထက်ထက်ရှားထားနေဆိုတော့ကျွန်တော်လည်းအဖြစ်ကိုဝင်မရတော့ဘူးလေအဲ့ဒါတောင်မှမလောက်ဘူးအဲ့ဒီလူကြီးကတောင်တစ်ခုပဲနည်းနည်းပါးပါးလေးမှလာလူကြီးတွေတော့ဟိုအထက်ထက်ရှားထားတယ်ဆိုတော့လေရှင်ဆောင်ရွက်ပြပါတယ်အဲ့ဒါကျွန်တော်မြင်ကြည့်ပါတယ
်ညနေပိုင်းမှာတော့အခြေအနေတွေဟာအေးအေးဆေးဆေးပဲတွေ့ရတယ်လို့လည်းအဲ့ဒီစစ်တွေမျိုးကန်ကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကလည်းဘင်္ဂလားဒေ့ရှ်နယ်စပ်ကကော့ဆက်စ်ဘဇားနဲ့ရာမူးလို့ခေါ်တဲ့ပန်းမာမျိုးမှာအစ္စလမ်ဘာသာဝင်တချို့ကဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေဖျားတွေအပါဝင်စာတင်ကျောင်းတွေနဲ့လူနေအိမ်တော်တော်များများကိုမိရှုဖျက်ဆီးမှုတွေဖြစ်ခဲ့ပါသေးတယ်လူနေဦးသေဆုံးတဲ့အထိဖြစ်ခဲ့တဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်မှလည်းညမထွက်ရအမိန့်ကိုအာဏာပိုင်တွေကထုတ်ပြန်ခဲ့ရတာပါမြန်မာနိုင်ငံမှာတော့ရခိုင်ဒေသခံတွေနဲ့မွတ်စလင်တွေကြားလာတန်ကြာဖြစ်ခဲ့တဲ့အတိအကျုံတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဩဂတ်လအတွင်းကဖွဲ့စည်းခဲ့ပြီးတော့ဒီအဖွဲ့ကနေစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လဆန်းကရခိုင်ပြည်နယ်မှာလူ90နီးပါးသေဆုံးပြီးတော့8000လောက်အိုးမဲ့အိမ်မဲ့ဖြစ်ရတဲ့အထိဖြစ်ခဲ့တဲ့အကြမ်းဖက်အတိအကျုံတွေကြောင့်အစိုးရကထုတ်ပြန်ခဲ့ရတဲ့ပုံမှန်144ညမထွက်ရအမိန့်ကိုစစ်တွေမြို့မှာအခုထိရုပ်သိမ်းခြင်းတော့မရှိသေးပါဘူးရှင်။